င်္ဂါပါခင်ဗျာ။ဒီနေ့ညတရရေပိုင်းစနေခင်းအစီအစဉ်ကကြိုဆိုပါရစေ။ဒီကနေ့ကျွန်တော်တို့ရှင်းနေမယ့်အကြောင်းအရာကတော့ဒီကနေ့ကမ္ဘာမှာဒုက္ခတွေဥယျာဉ်တစားတစားတိုးလာနေပြီးတော့ဒီထဲမှာလည်းဒီမြန်မာနိုင်ငံလည်းဟိုပါဝင်နေတဲ့အကြောင်းပါ။ဇွန်လ20ရက်နေ့ဟာဒီကမ္ဘာဒုက္ခတွေများနေ့ဖြစ်ပြီးတော့ကုလသမဂ္ဂကထုတ်ပြန်တဲ့စည်းရင်းကိန်းဂဏန်းတွေအရ2019ခုနှစ်မှာဆိုရင်ဒုက္ခတွေဥယျာဉ်ဟာ68တန်းခွဲအထိတောင်ရှိလာတယ်လို့ဆိုရတယ်။ဒီမနစ်ကတနစ်ထဲမှာကိုဒုက္ခတွေ3တန်းလောက်လည်းထပ်တိုးလာတာပေါ့လေ။ဆိုတော့မြန်မာနိုင်ငံမှာဆိုရင်ဒီလိုဒုက္ခတွေအရင်ပြဿနာဟာအခုမှဆလာမဟုတ်ဘဲနဲ့ရာစုနှစ်ဝက်ကျော်ကြာဒီပြည်တွင်းစစ်တွေဆုံးမတတ်နိုင်တာကြောင့်ဒီတချို့ဆိုရင်လည်းဒီမွေးလာတွေကနိုင်ငံမဲဘဝနဲ့ဒုက္ခတွေစခန်းမှာပဲကောင်းချသွားတာပါ။ဟိုဒီလိုပြဿနာတွေပါတောင်ရှိနေသေးလဲဘယ်လိုလျှော့ချအဆုံးတတ်နိုင်မလဲဆိုတာကိုကျွန်တော်တို့ဆွေးနွေးရအောင်ပါ။ဒီအစီအစဉ်မှာပြည်နိုင်ဆွေးနွေးမယ့်လူတွေကတော့ကိုယ်စားချက်ပါကိုယ်စားချက်ဟာကချင်မြို့သားလူမှုပွင့်ပြုရေးဖောင်ဒေးရှင်းအုပ်ထားပါကချင်ဒုက္ခသည်တွေအရေးကိုကူညီပေးနေတဲ့လူတွေဖြစ်ပါတယ်ဦးရင်းလင်ကတော့ဒီကုလအတွေ့အမှုဂျိုဟန်ကော်ဖီယာနဲ့ဦးဆောင်တဲ့ရခိုင်ကျန်ပီကော်မရှင်အဖွဲ့ဝင်ပါနောက်တစ်ယောက်ကတော့ဒီဖင်လန်နိုင်ငံမှာဒီမြန်မာနိုင်ငံကနေရှုတောင်းချစ်ချနေဆိုင်တဲ့ကိုအောင်မင်းပါဆိုတော့ကျွန်တော်အခုဒီဆွေးနွေးပွဲမှာပထမဆုံးစမေးခြင်းသူကတော့ကိုဂျာလက်ပါကိုဂျာလက်ကကချင်ဒုက္ခသည်တွေကိုဒီကူညီပေးနေတဲ့သူတူဖြစ်တယ်ဆိုတော့ဒီလက်ရှိပေါ်လေကချင်ပြည်နယ်မှာဒုက္ခသည်တွေဘလောက်များများရှိပါသေးလဲဒီကချင်ပြည်နယ်နဲ့ဒီရှမ်းပြည်မြောက်ပိုင်းပေါ်လေဆိုတော့အခုနောက်ဆုံးသူရဲ့အနေအထားလေးကိုပြောပြပေးပါလားခင်ဗျာ
ဟယ်လို
โอเคကိုစားချက်ပြောပါခင်ဗျာ
အော်โอเคအဲကျွန်တော်တို့ဒီကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းမှာလောလောလလကျွန်တော်တို့ဒုက္ခတွေ IDP ကျတော့တတိယနဲ့ပုံတောင်းဝန်းကျင်ရှိပါတယ်ခင်ဗျာ
โอเคโอเคဆိုတော့ဟိုရှမ်းပြည်ရဲ့ရှမ်းပြည်မြောက်ပိုင်းမှာ
ဟောအဲအကုန်လုံးစုစုပေါင်းပေါ့အကုန်လုံးတတိယနဲ့ပုံတောင်းဝန်းကျင်ရှိပါတယ်ခင်ဗျာ
โอเคโอเคဆိုတော့အခုဒီနောက်ဆုံးပေါ့လေသူတို့ရဲ့ဟိုသူတို့ဘယ်လိုပုံစံမျိုးနဲ့ရက်တီနေထိုင်နေရလဲဆိုတဲ့အနေအထားလေးနဲ့ပြောပြပါအောင
်အဲသူတို့ရဲ့လက်ရှိအနေအထားတော့ကျွန်တော်တို့ဒီတချင်ပြည်သားနဲ့ရှမ်းပြည်မြောက်ပိုင်းမှာရှိတဲ့ကျွန်တော်တို့ IDP တွေရဲ့နေထိုင်မှုပုံစံကတော့အခုကြည့်တဲ့အတိုင်းကျွန်တော်တို့စစ်ပွဲဖြစ်တာလဲဟိုဟာအဲ2013ကနေအခုအထိပြည်နယ်တိုက်ခဲ့ပါပြီအဲ့ဒီအထိဆိုတော့သူတို့ရဲ့အဲနေသူတို့နေတဲ့ဆောက်ပဲပတ်လေခါနေလေအဲဆွေးမြေကုန်ပြီးပြီးတော့အကာတွေမူကာတွေပြီးတော့အဲဒုက္ခတွေဒီဘယ်လိုသူတို့အစမ်းကြီးခါတယ်လေအဲမလောက်မငါဒီအများကြီးလိုအပ်နေတယ်အခုဒီလိုဆက်စဲမှာတော့သူတို့ရဲ့အနေထားတော်တော်လေးအဲဆွေးမြေထုတ်ကောင်းတဲ့အချိန်မှာကျွန်တော်တို့မြင့်မြင့်ကိုတွေ့တဲ့ရောက်ရှိနေပါတယ်ခင်ဗျာကျွန်တော်တို့ဒီကိုပတ်နဲ့ပစ္စည်းတွေဒီခါဒီ Facebook ဘောလည်းဘယ်လိုခေါ်ရမလဲဆိုတော့သူတို့ရဲ့ဒီသက်သရာအာနာပိုင်တွေကအလီဒီ70ပြီးမှဒါအသက်ကိုအလီဒီပြင်ကြမှဒါသူတို့စီမှရောက်ဒါလေးဟောအချိန်ကြီးဒီလိုရှိနေပြီးတော့
Okay okay ကိုစက်ဟုတ
်ကဲ
့ကိုစက်တခုကျွန်တော်မြင်နေတာခုနကပြောတဲ့ဒီ33တော့တပိန်3နောင်ပေါ့လေဒုက္ခတွေကြီးဆိုတာက
ဟုတ်ကဲ့
ဒီဒုက္ခတွေကြီးအကုန်လုံးကဒုက္ခတွေကြီးစခန်းထဲမှာပဲနေရတာလားဒါမှမဟုတ်ရင်ဒီဒုက္ခတွေစခန်းမဟုတ်ဘဲနဲ့ဒီတောထဲမှာအဆင်ပြေတယ်လို့ရွှေပြောင်းနေထိုင်နေရတဲ့သူတွေရောဘယ်လောက်ရှိပါလဲ
အဲတောထဲမှာအဆင်ပြေတယ်လို့ရွှေပြောင်းနေထိုင်တဲ့သူတွေကလည်းထောင်ပေါင်းရှိပါတယ်ခင်ဗျာအကုန
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အဲ့ဒီလူတွေရဲ့ဒီတောထဲမှာခုနပြောသလိုအဆင်ပြေပြေတယ်လို့ပေါ့လေလှက်ပတ်ပြီးတော့နေနေရတဲ့လူတွေရဲ့ဒီစားဖို့တောက်ဖို့ဒီစားတဲ့ရိတ်ကကျိစားကြီးကြတော့သူတို့ဘယ်လိုဖန်တီးနေရပါလဲ
အဲစားဖို့တောက်ဖို့အဲဟိုမိခါကြီးကြတော့လေဒီတဲ့ new ပေါ်မှာရှိတဲ့ IDP ဒီချက်ဒုက္ခတွေချက်ပူပြီးမှဒုက္ခရောက်တော့ပေါ့သူတို့ကဒီတဲ့အခုမူတည်တဲ့ဖြစ်ပြီဆိုတော့ဒီတဲ့သူတို့ရဲ့ဒုံချုံစစ်ချရတဲ့ new test new ပေါ်လဲသူတို့ကစိတ်ကလေးကအဲလာခဲ့လို့လည်းမရရေကြီးကြီးပြီဆိုတော့ဒီတိုင်းပဲသူတို့ဟိုတော်ရဲမှာဖြစ်တယ်လို့ပေပြီးမှလည်းတော့ဟိုကလေနေနေရတဲ့အဆင်ပါအဆင်နေပ
ါဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ဆိုတော့ဟိုအခုတခါကျွန်တော်မိကျင်နာကတော့ဦးဝေလင်မဦးဝေလင်ကဒီကုလအထူးကျောဟောင်းဦးဆောင်တဲ့ဒီရခိုင်ကျန်ပေးကော်မရှင်အဖွဲ့ဝင်ပါဆိုတော့ဒီရခိုင်ပြည်နယ်ကနေပြီးတော့ထွက်ပြေးလာတဲ့ရိုဟင်ဂျာ9သိန်းလောက်ရှိရဆိုပြီးတော့ကုလသမဂ္ဂကပြောထားတာပေါ့လေဦးဝေလင်ကရောဒီရခိုင်စုံစမ်းရေးကော်မရှင်မှာပါလာဆိုတော့ဒီဒုက္ခတွေအရေးပြည်လေဖို့ဘလောက်အချိန်ယူပြီးတော့ဆောင်ရွက်ရမယ်လို့ထင်ပါလဲခင်ဗျာ
အဲကျွန်တော်အနေကတော့လေဟိုဘော့ဖ်စ်ပဇာကိုလည်းကျွန်တော်ရောက်ခဲ့ပါတယ်ဘော့ဖ်စ်ပဇာကျွန်တော်တို့ရောက်ခဲ့တဲ့အချိန်ကကော်မရှင်မှာကျွန်တော်ဟူထားနေတော့ပေါ့နော်အဲ့ဒါနောက်ဆုံးအရေးခင်းမဖြစ်ခင်ပါပေါ့အဲ့ဒီမှာလည်းကိုကကျွန်တော်တို့ဒီဒုက္ခတွေများရဲ့အခြေအနေလေးကိုတွေးရတာတော့ဆွေးမကောင်းကြပါဘူးအခုနောက်ဆုံးကျွန်တော်တို့ ဘာသာပေါင်းစုံညီညာရေး religion for peace ကကျွန်တော်တို့ဒီဘာသာရေးကောင်းဆောင်ကြီးကဒီကိစ္စရမှာပြည်သူများလုပ်လို့ရမယ်ဆိုတာကိုလေ့လာဖို့အတွက်ကျွန်တော်တို့မောင်းတော့ကိုရောက်ခဲ့ပါတယ်မောင်းတော့မှာလည်းပဲလက်ခံရေးစခန်းလေးပါလိရှိတယ်ဘယ်လိုဘယ်လိုလုပ်မယ်ဆိုတဲ့အစီအစဉ်လေးကလည်းရှိတယ်တို့တော်များလည်းပဲတဦးတယောက်မှဒီဘက်ကိုမလာလေးဘူးဘာကြောင့်မလာလဲဆိုတာကိုကျွန်တော်တို့ဆန်းစစ်ဖို့လိုပါတယ်အဦးတစ်ဖက်သေးဘူးပဲကျွန်တော်တို့အပြစ်ပြောပြီးတော့အဆုံးလို့မရပါဘူးအဲ့တော့ကျွန်တော်တို့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံနဲ့အဦးတစ်ဖက် bilateral agreement နဲ့ဘောတူပြည်သားချင်းနေပြီဖြစ်နေတော့ညာလည်းပဲဘာကြောင့်ဒီလိုပြန်မလာရလဲဆိုတဲ့အခြေကိုရှာဖို့တော့လိုပါတယ်အဲ့ဒီကိုအစီရှာမဲ့တဲ့အဲမှာကျွန်တော်အနေနဲ့ကတော့ဒီဟိုဒုက္ခတွေများကိုဖြတ်ပြီးတော့တရားခံဖြစ်နေ victim blaming ပေါ့လေဒုက္ခတွေများကိုတရားခံဖြစ်နေပြန်ပြီးတော့ဟိုဘယ်လိုမထိုးဖို့လဲလိုအပ်နေတယ်လို့ကျွန်တော်ထင်ပါတယ်။တကယ်ဈေးမြင့်အကြောင်းရင်းတွေကိုရှာပြီးတော့နှစ်ဦးနှစ်ဖက်ပြန်လည်ပြီးတော့ကဒီတိုင်းအဖြေရှာဖို့လိုပါတယ်။တစ်ပတ်တစ်ပတ်အဖြစ်တင်နေလို့လင်းလုံးလို့ငါလုံးလို့ဆိုပြီးတော့အဲ့လိုပြောနေလို့ကတော့ကျွန်တော်တို့အဆင်မပြေပါဘူး။အဲ့တော့ဆယ်ရက်တွေကတော့ဖြစ်နေပြီလို့ပြောနေပါတယ်။ဆိုတော့တဦးတယောက်မှမလာရသေးတဲ့အကြောင်းကိုတော့ကျွန်တော်တို့အလေးအနက်ထားပြီးဆက်ပြီးတော့ပြေဆုံးဆုံးနေနေပြီးတော့ဒီလိုမျိုးတွေလုပ်တဲ့ရင်လည်းလုပ်ပြီးတော့ပါကျွန်တော်တို့ဒီဒုက္ခတွေများရဲ့ဒုက္ခကိုအများဆုံးကယ်တင်လို့လုပ်တယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့အခုဆိုရင်လည်းပဲဒီမကြသေးခင်ဂျပန်အတွင်းအဆိုရင်ဒါရခိုင်အရေးပေါ်လေလွတ်လပ်တဲ့ဒီစုံစမ်းရေးကော်မရှင်ထပ်ပြီးတော့ဟိုဖွဲ့မယ်ဆိုပြီးတော့မြန်မာစုကတော့တရင်ထုတ်ပြန်ထားပါတယ်ဆိုတဲ့အခါကျတော့အခုလိုမျိုးဒီမြန်မာစုကအခုလိုမျိုးခြေလှမ်းတွေထပ်လှမ်းလာတယ်ဆိုတော့ဒီအရေးကိုသူပို့ပြီးတော့ဖြည့်ရှင်းနိုင်မဲ့ဘက်ကိုပို့ပြီးတော့နှီးဆက်လာတယ်လို့ထင်ပါလားခင်ဗျ။အ
ဲသီအိုရီရတော့တော်လေးဒါဟိုနှီးဆက်လာတယ်လို့ကျွန်တော်တို့ပြောရမယ်။အပြည့်အစုံဆိုင်ရာလည်းပဲဒါကိုကြိုးစားတယ်ဆိုတဲ့ဟာလေးတွေကိုပြောထားတာလည်းရှိပါလေခင်ဗျ။အဲ့တော့အဲ့ဒီဟိုပါလေးကတော့အတူတဘောမျိုးဆောင်တဲ့တိုးတက်မှုတွေလို့ကျွန်တော်မြင်ပါလေ။ဆက်လက်ပြီးတော့ကျွန်တော်အနေနဲ့ကတော့မေတ္တာရခံနေတာကကျွန်တော်မြန်မာနိုင်ငံတော်အစိုးရဘက်ကရောဘင်္ဂလားဒေ့ရှ်အစိုးရဘက်ကရောဟိုအပြန်အလှန်ကျွန်တော်တို့ပြန်ပြီးတော့တွေ့ဆုံညီနိုင်ပြီးတော့ဘာကြောင့်သဘောတူညီချက်ရှိနေပါလဲနဲ့မလာဘူးလဲဆိုတာကိုတော့စမ်းသပ်ဖို့လိုပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပါဆိုတော့အခုတခါကျွန်တော်အလှပေးချင်တာကတော့ကိုအောင်မိုင်းမှာကိုအောင်မိုင်းကဆယ်လန်နိုင်ငံမှာပေါ့လေဒီဒုက္ခတွေအချင်းနဲ့ရွှေပြောင်းအခြေချနေထိုင်နေပြီပါဆိုတော့ကိုအောင်မိုင်းကိုလည်းကျွန်တော်တခုမြင်ချင်တာကဆိုတော့အခုလိုပေါ့လေဒီမြန်မာနိုင်ငံမှာဟိုဒုက္ခတွေအရေးကိစ္စဟာဘုနာလို့ပေါ့လေဟိုနှစ်တည်းအများကြီးကြာလာတဲ့နောက်မှာဒီပြဿနာတွေဟာဟိုတဖြည်းဖြည်းသေးသွားမယ်ဆိုအခုဆိုလို့ရှိရင်ဟိုပြဿနာဒီဒုက္ခတွေကြီးပြဿနာဟာပိုးပြီးတော့ကြီးထွားလာပါတယ်ဆိုတော့ဒီလိုဟိုဖြစ်လာတဲ့အခြေအနေဟာဘာကြောင့်လို့ထင်ပါလဲခင်ဗျာ
ကျွန်တော်ကိုအောင်မိုင်းပါဗျာခဏဒေါ်လာနဲ့ဒီဘောငါကတော့ဒီမှာလူဒီမှာကျွန်တော်ကိုယ်ကလည်းဒုက္ခတွေဘဝကိုဆက်တန်းလာခဲ့ရခြင်းလို့ဒီဒုက္ခတွေကြီးနဲ့ပတ်သက်ပြီးဆွေးနွေးဆွေးနွေးပွင့်ရတာကိုအတော်တင်နေအားမဖြစ်ပါဘူးကျွန်တော်ပြောချင်တာကဒုက္ခတွေကြက်ကနာနိုင်ငံကြီးကြက်ကနာဖြစ်တယ်ဆိုတာပဲကျွန်တော်ကဒုက္ခတွေကြက်ကနာရဲ့အင်းကစစ်ပွဲတွေရဲ့ဒေသဆွေးကြိုးတွေကဆွေးကြိုးဖြစ်တယ်ဆိုတာပဲကုလဆရာကိုယ်တော်တဲ့တို့ဆရာဦးအေးတို့ပြောတယ်လေကျွန်တော်အမြင်တူပါတယ်အဲ့ဒီမှာဒီကားကတကယ်ကျွန်တော်ပြောချင်တာအခုဒီနေတဲ့ကိစ္စတွေကခိုင်လုံတဲ့အကြောင်းပြချက်မရှိပဲတိုက်ချင်လို့တိုက်နေတဲ့စစ်ပွဲတွေကိုချင်းချင်းလို့ရက်ပြဖို့ဟာအဓိကကြတယ်ဆိုတော့ပြောနေတယ်။အဲကျွန်တော်တိုက်ချင်လို့တိုက်တဲ့စစ်ပွဲတွေလို့ကျွန်တော်လည်းမသိတာ။ကျွန်တော်ဘမကြီးမှာဗျာတခြားမကြတာတိုက်ကိုထူးတာမှာ။စစ်ပွဲတွေနဲ့ပတ်သက်ပြီးမိကုန်းထုတ်မှဆိုရင်မိကုန်းရိုက်ထုတ်ရမှာဖြစ်ပါတယ်။ဥပမာဆိုပါစို့ဗျာ CIA က NCA လည်းမမထူးလို့ CIA ကိုတိုက်ရတာ။အဲခွဲလူတွေကတိုက်ချင်တဲ့ကတိုက်နေတာ။အဓိကရစီဆယ်ခုနှစ်ပြည်သာကျွန်တော်အဲ့မှာထဲထဲဝင်ပုံပတ်သက်ပြီးပါတယ်။ဒါကလည်းတစ်ခါပေါ်ဒီတစ်ခုနဲ့မတောင်းကြည့်ကြည့်ယူပြီးပုံပတ်သက်ပြီးပါတယ်။အဲ့ဒီပါလာကသိဆိုးရတယ်ကျွန်တော်တိုင်းကလည်းလက်လက်အခွင့်အရေးနဲ့ကျွန်တော်မှ agreement တစ်ခုလုပ်အဓိကရစီဖြစ်ဖို့ပဲ။ကျွန်တော်ကပြောဒီတာမှနေမယ်စတုံးလက်လက်ကိုပြောခိုင်ထားမယ်ပြောဒီတာပုံလေးလုပ်။နိုင်ငံရေးကိစ္စတွေကိုနော်တစ်ရက်သားဆိုးရဖြစ်မှာစကားပြောတယ်။အဲ့ဒီလိုနဲ့ကျွန်တော်တင်နေရနေခဲ့တာနေခဲ့ကြတာပါဗျာအခုစစ်တပ်ကရက်ပြင်းစစ်တော်ရရက်ပြီးတော့စစ်တပ်ကတိုက်ကျင်စစ်တော်ရဖြစ်လာတာအခိုင်အမာတွေ့နေတ
ာဟုတ်ကဲ့ဟုတ်ကဲ့
နောက်ခုဒီမှာနေနေပြောနေတာအခုက CIA က ကျန်ကြီးကခုတ်ထက်မယ်လို့ပြောလို့တိုက်တာဒါမှမဟုတ်ဆွဲဆွဲကြောင်းတိုက်တာမပဇက်နဲ့စကားပြောလို့ရတဲ့အနေထားကတနက်နဲ့စကားပြောရတဲ့အနေထားကိုရောက်သွားရတာအတော်ဝမ်းလည်းမကောင်းလို့ဆိုထင်တယ
်ဟုတ်ကဲ့ပါဟု
တ်ဘယ်နဲ့လူငယ်တွေကိုစစ်ပွဲတွေမှာအသေးအခက်နဲ့တူးနေတာမကြုံးမတွေမိဘမဲ့တွေကိုဝေးဆောင်နေရတယ်တူးနေတယ်လို့ဒုက္ခတွေဖြန့်နေရတယ်တူးနေတယ်လို့ကျွန်တော်ပြောခြင်
းဟုတ်ကဲ
့ကျွန်တော်ချက်လေးခဏပါရဲ့အဲ့ဒါမှမဟုတ်လို့ရှိရင်ငါတို့တော့စစ်မတိုက်ရင်အခန်းဝင်မှုမရှိဘူးလို့အမြင်ရှိနေလို့စစ်ပွဲတွေဖြန့်နေနေတာဓမ္မမဟုတ်လက်ရှိအစိုးရကိုအချက်ကန်လို့စစ်ပွဲတွေဖြန့်နေနေတာ
ဟုတ်ကဲ့
ဒီလိုဆိုရင်လေယုံနေတော့မှအားကြီးရှိတယ်လို့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ဟုတ်ကျွန်တော်နောက်ပိုင်းအဲ့ဒီကိစ္စကိုနည်းနည်းထပ်ပြီးတော့ဆွေးနွေးကြတာပေါ့လေဆိုတော့အခုတခါကျွန်တော်ကိုစောချက်ကိုမြင်ချင်ပါလေခုနကကိုအောင်မင်းပြောတော်တယ်လို့ပဲပေါ့လေဆိုတော့ဒီကချင်ပြည်နယ်ထဲမှာအခုလိုဒီဒုက္ခတွေအများပြားဖြစ်နေတဲ့ကိစ္စကလေဒီကိုစောချက်တို့အနေနဲ့ရောပေါ့ဒါကိုကအနီးကပ်တွေ့နေရတယ်ဆိုတဲ့အခါကျတော့ဒီလိုမျိုးဒုက္ခတွေဒီဟိုတိုးပွားလာနေတဲ့အခြေအနေရဲ့အဓိကအကြောင်းကဟိုဘာလို့ပြောမလဲခင်ဗျာကိုယ်တို့ချက်ပြပြပါအ
ဲကျွန်တော်တို့ဒီဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒီကချင်ပြည်နယ်ဘက်မှာဒုက္ခတွေဒီတရက်တရက်နဲ့ညလပေါင်းပြီးဟိုဒီကြာလာပြည့်အမြတ်တူလာရတဲ့အကြောင်းရင်းကဒီနိုင်ငံရေးပြည်သက်အကြောင်းပါနိုင်ငံရေးကိုကျွန်တော်တို့နိုင်ငံရေးနဲ့မဖြည့်ရှင်းသေးနဲ့အဲလက်နဲ့ဖြည့်ရှင်းတဲ့အခါကျတော့စမတော်ကအလုံးချင်းနဲ့ထုတ်ဖြစ်စီစင်လာတဲ့အတွက်ကြောင့်ဟိုကျွန်တော်တို့ကချင်ပြည်ကအတိအကျမှရှိတဲ့လူတွေကတော့အဲမနေရေးမနေဖို့နေနဲ့ဆဲနဲ့အဲသူတို့ခုဟိုလုံဆောင်တဲ့နေရာဘက်ကိုကြောင်းချူလာတဲ့အဲတွေ့ကြောင်ကျွန်တော်တို့ဒီဒုက္ခတွေတင်တာမှာအဲတစ်နှစ်တစ်နှစ်များလာခြင်းဖြစ်တယ်ပြီးတော့ဒီပြိပခါကိုခုနကကျွန်တော်ပြောသွားတဲ့လိုပဲနိုင်ငံရေးသဘောရင်းပေါ်မှာအဲညီညီထိုင်နေတဲ့ကျွန်တော်တို့အတိုင်းသားရဲ့တောင်းဆိုတဲ့အဲအနေထားမှာသူတို့ရောက်အောင်အစိုးရအနေနဲ့စပ်တော်အနေနဲ့မြေဆက်စလုံးအနေနဲ့ဆိုလိုတဲ့သက်သက်ရအာဏာပိုင်အနေနဲ့ကျွန်တော်တိုင်းတိုင်းတောင်းဆိုတဲ့အဟာကိုဖြေချုပ်ပေးမယ်ဆိုတော့ဒါကအဲဘာသာကျွန်တော်တို့မြန်မာနိုင်ငံကဒီ IDP ဒီဒုက္ခအခြေအနေရှိတာအကြောင်းမရှိပါဘူးပြီးတော့အဲကျွန်တော်တခုပြောချင်တာကတော့ကျွန်တော်တို့ IDP ဒီရောက်ချူချီရည်ရှိတဲ့ခြင်းကြောင့်ကျွန်တော်တိုင်းပြည်ကိုပြန်လည်ထူထောင်တဲ့အခါမှာကျွန်တော်မြန်မာနိုင်ငံရဲ့ဘောက်ဖို့အနေနဲ့အမင်းဆုံးဆေးရခိုင်တို့ကတော့ပြတ်တ်ရည်ရည်ဖြစ်နေတယ
်ဟုတ်ကဲ့ဟုတ်ကဲ့ပါဆိုတော့ဟိုတကယ်လို့ပေါ့လေဟိုအခုမြန်မာနိုင်ငံမှာဆိုလို့ရှိရင်ဟိုတတိယအချိန်ပေါ့လေပင်လုံကြီးလာကန်ဒီဆွေးနွေးပွဲလုပ်ဖို့လေအခုအစိုးရအနေပြီးတော့ဆောင်ရွက်နေတာပေါ့ဆိုတော့တကယ်လို့မြန်ဒီဒေတာကန်တိုင်းနာအဖွဲ့စည်းရဲ့အနေနဲ့အစိုးရနဲ့ပေါ့လေဟိုအပြစ်ခက်ရစဲတဲ့စာချုပ်မှာ NCA မှာလက်မှတ်ရေးထိုးတာတို့ဘာလို့ဟိုဖြစ်လာမယ်ဆိုရင်တော့ဟိုအဲ့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဒီဒုက္ခတွေအနေနဲ့ဘလို့ပုံစံမျိုးနောက်ဒီဘလို့မျိုးညှော်မှန်းထားတာမျိုးရှိပါလေ
ဟုတ်ကဲ့ကျွန်တော်တို့ဒီ NCA လက်မှတ်ကိစ္စနဲ့ပတ်သက်တော့ကျွန်တော်တို့NCA ဖွဲ့ထူးတဲ့အဖွဲ့ကလေးကျွန်တော်တို့မြင့်တင်ပို့ကြည့်ကျွန်တော်တို့ရှိခဲ့ပါပြီဒါပေမဲ့ NCA လက်မှတ်ထူးထားတဲ့ကျွန်တော်တိုင်းရင်းသားလက်နဲ့ကြိုက်ဒေတာဒီမှာလဲမထူးမခြားနာပါဘူးလောလောဆယ်ဆယ်မှာတော့နော်ဒါကြောင့်ကျွန်တော်တို့က NCA ထူးနေဖြစ်တဲ့မထူးနေဖြစ်တဲ့ကျွန်တော်တိုင်းရင်းသားဒေတာမှာတော့တိတိဒီဒေတာရင်းဟိုကကျွန်တော်တို့ IDG တွေရဲ့အခြေအနေကတော့ဟိုကတိကျလာမဲ့အကြောင်းတော့မရှိဘူးအဲ့ဒါကြောင့်NCA မထူးမဲ့ထူးမဲ့ဘယ်လိုကောင်းလို့ဆိုတော့ဒီတက်ဆိုင်ရအာဏာပိုင်အစိုးရအနေနဲ့သူတို့ဟိုစိန်တန်းတဲ့ဒေတာတွေတောင်းဆိုရတာကိုပဲမပြေလျှော့အောင်တော့ဒါကအချင်းပြေနေလို့ကျွန်တော်တို့မကြည့်မှုက
ြဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်ခုနလိုပေါ့ဒီဒုက္ခတွေအရေးကိစ္စမှာဟိုအဓိကဟိုညစ်တွေတော်တော်ကြာကြာဟိုဒုက္ခတွေဟိုအများကြီးရှိနေတဲ့ဒေတာတွေမှာကရင်ပြည်နယ်လည်းပါပါတယ်ဆိုတော့ကရင်ပြည်နယ်ဒီနေဆက်တကြောကပေါ့လေကရင်နဲ့ကယားပြည်နယ်ကရင်မီပြည်နယ်နေတဲ့ကြောမှာရှိတဲ့ဒုက္ခတွေစခန်းတွေမှာဆိုလို့ရှိရင်ဒုက္ခတွေဥည်ရာတသိန်းကျော်ကျော်တောင်ရှိရဲဆိုတာမျိုးရှိရဲလို့ကျွန်တော်တို့သိရပါတယ်ဆိုတော့ဟိုဒီနေ့ဒီဆွေးနွေးမယ့်အစီအစဉ်မှာလည်းပဲဒီကရင်ဒုက္ခတွေကိုစားဒီဆောင်ရွက်နေသူတူကိုကျွန်တော်တို့ဒီဆွေးနွေးပွဲမှာပါဝင်ဖို့ဖိတ်ခေါ်ထားလိမ့်မယ်လေအကြောင်းအရာကျွန်တော်တို့ဆက်သွယ်လို့မရခဲ့ပါဘူးဆိုတဲ့အခါကျတော့ဒီလိုမျိုးဒီဟိုထိုင်းမြန်မာနယ်ပြတ်အထူးသဖြင့်တော့ဒီကရင်ဒေသမှာဆိုလို့ရှိရင်လည်းပဲဒီ KNU ကရင်လူသားအစည်းအဝေးနဲ့အစိုးရကြားမှာဒီ NCA ကိုလက်မှတ်ထိုးထားပြီမယ်လေပဲဒီပြီးခဲ့တဲ့3လလလောက်မှာသူအကြောင်းအရာကြောင့်တိုက်ပွဲတွေဖြစ်လို့ဒုက္ခတွေထပ်ပြီးရတဲ့ဆိုတဲ့အနေအထားကြီးလည်းရှိပါတယ်ဆိုတဲ့အခါကျတော့ကုသိုလ်ချက်ပြောတယ်လို့ပဲပေါ့လေအခြေအနေကြီးကတော့ NCA လက်မှတ်ရေးထိုးထားလဲဟိုခုနလိုပေါ့ဒါလူလူတွေဘက်ကတိတ်ပြီးတော့ဟိုမျှော်လင့်မထားဘူးဆိုတဲ့အနေအထားမျိုးကိုကျွန်တော်နားလည်လို့ရပါတယ်ဆိုတော့ကောဒီဒုက္ခတွေတွေကိုကုညီကယ်ဆယ်ရေးအပိုင်းမှာကောဒီဒုက္ခတွေအနေနဲ့ခုနလိုအစားအစာအလုံးလားတို့တို့မရဘူးဆိုတော့ဘလို့ရေရှည်မှာရက်တည်နေလဲဘလို့ရေရှည်မှာတို့ဆက်ပြီးတော့ဟိုသွားမလဲခင်ဗျာ
အဲဟုတ်ကဲ့ဒီဒီဒုက္ခတွေရဲ့ကိုပန်းတဲ့လမ်းကြောင်းတွေကိုတို့ကသူတို့နီးအာတဲ့သူတို့အဲဘယ်လိုခေါ်မလဲအလီလီသူတို့ကကျွန်တော်တို့တကယ်များသွားတယ်ဆိုလည်းအဲအချင်းချင်းခုနပြောတဲ့လိုခြေပိုင်းကကျွန်တော်ပြောသွားလို့ပဲစာတင်ရတယ်တောင်းခံရတယ်ပြီးတော့ဝင်းကြီးချုပ်အမိတ်နဲ့ကျွန်တော်တို့ဒီဒုက္ခတွေရှိတဲ့အဲနေရာတွေကြဒီမှာကျွန်တော်တို့ကိုပန်းနဲ့ပြည့်စည်နေသွားရခြင်းလဲအဲတက်ကအဲတမတော်ကအဲတိုင်းမှုအမိန့်တို့အထက်ကအစအရာရှိတွေရဲ့ခွင့်ပြုချက်လက်မှတ်တွေမပါလို့ဆိုရင်ကျွန်တော်တို့ဂိတ်ဒီမှာအဲချက်ပိုင်ခွင့်လည်းမရှိပါဘူး။ဒါပေမဲ့တခုရှိတာကကျွန်တော်တို့ဟိုတစ်ခေါက်ကျွန်တော်တို့ပချင်းပြည်နယ်မှာနေလုံကစာထုတ်ဖတာရှိတယ်။ကျွန်တော်တို့ဒီပါရရဲ့အတင်းဖွဲ့အနေနဲ့ဒီဟိုအစိုးရရဲ့ control area မဟုတ်တဲ့ဒီပင်ကျွန်တော်တို့ကချင်းချုပ်တဲ့နေနေမှာလည်းဒုက္ခတွေကအများကြီးရှိတယ်။ကျွန်တော်တို့အဲ့ဒီနေရာမှာကျွန်တော်တို့ကိုပနဲ့ပြည့်စည်တော့ပြည့်နေချိန်မှာအခုနောက်တော့ဆိုရင်ခင်ဗျားတို့ဘာသာရေးအသင်းအဖွဲ့အနေနဲ့လည်းအဲနောက်တော့ဆိုရင်ဒါမျိုးကချင်းချုပ်တဲ့နေနေတွေမှာကိုပနဲ့ပြည့်စည်ပြီးမတွားဖို့မလာဖို့မဆက်တယ်ဖို့တကယ်လို့များကိုပနဲ့ပြည့်စည်တွေကိုပေးလို့ချင်းအဲကျွန်တော်ဥပဒေရဲ့ဆက်ကွန်တက်နဲ့ဤတဲ့ဆက်ကွန်တက်နဲ့ပြန်ဆွေးရပါလိမ့်မယ်ဆိုတဲ့စာထုတ်ထားတာတွေရှိတယ်အဲ့ဒါကြောင့်ဒီဒုက္ခတွေတွေရဲ့အရေးကတော့ကျွန်တော်တို့ကြာလာလို့ချင်းပို့ကြည့်မှကျွန်တော်တို့ဟိုထောက်ပံ့ရေးပစ္စည်းတွေလည်းတော့ပေးဖို့ကျွန်တော်တို့ကိုပတ်နဲ့ပစ္စည်းကိုသူတို့ရှင်မှာရောက်ဖို့ကအင်မတန်မှခေရင်လာတဲ့အနေအထားမှာရောက်ရှိနေပါပြီအခုကဒါကြောင့်စိုးရင်ချက်စိုးရင်လာနေပါပြီကျွန်တော်တို့ဒီတိုင်းသားဒေသတက်မှာပြီးတော့ပူဆိုးတာကကျွန်တော်တို့ဒီကချင်ပြည်နယ်ဒေသမှာတော့ဒီ refugee ဆိုတဲ့ဥစ္စာကိုပြည်ပြည်ကနေလက်မခံဘူးအဲကြောင့်ကျွန်တော်တို့ကဒီကချင်ပြည်နယ်နဲ့ရှမ်းပြည် Northern Transcript တဲ့ဒေသမှာတော့ IDဒီနေ့ကကျွန်တော်တို့ညီညီကြရင်ဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီတစ်ခါကျွန်တော်ဦးရင်လင်ကိုပြန်ပြီးတော့အလှည့်ပေးပြီးတော့မေးချင်ပါတယ်ခင်ဗျာဆိုတော့ဒီရခိုင်ပြည်နယ်အရေးမှာပေါ့လေခုနလိုပေါ့ဒီဘင်္ဂလားဒေ့ရှ်နဲ့ဒီမြန်မာဆွေဘက်ကနေပြီးတော့ဒီဒုက္ခတွေတွေကိုမြန်မာဆွေဘက်ကပြန်လက်ခံဖို့ဆိုပြီးတော့သဘောတူညီချက်တွေရှိတယ်ဆိုပေမဲ့လည်းအခုချိန်ထိပေါ့လေအကြောင်းကြောင့်ကြောင့်ဒီဒုက္ခတွေကိုပြန်ပြီးတော့လက်ခံနိုင်တဲ့အနေအထားကိုမရောက်လာသေးပါဘူးဆိုတော့ဒီလိုအခြေအနေတွေကိုဟိုပို့ပြီးတော့ဟိုအဖြေရှာဖို့လိုမယ်လို့လေခုနကဦးရင်ကပြောသွားတယ်ဆိုတော့တကယ်တမ်းဒီလက်တွေ့ကြကြအကောင့်ထဲပေါ်ဖို့အကောင့်ထဲပေါ်လာဖို့အတွက်ဟိုဘယ်လိုတွေစောင့်ရဲ့ရင်ပို့ပြီးတော့အဆင်ပြေနိုင်မလဲခင်ဗျာ
ကျွန်တော်တို့ဘာသာရေးကောင်းဆောင်နေနေလဲကတော့တိုင်ပင်ချင်းရောက်ထားတာပေါ့ဒီကိုတိုင်းပြည်အစိုးရများအချင်းချင်းပြည်ထောင်ချင်းချင်းဒီလိုလုပ်တာတွေကတော့တိုင်းရင်းတမန်ရင်းနဲ့လုပ်တာတွေကလည်းလိုအပ်ပါတယ်။နောက်တစ်ခုကသက်ဆိုင်ရာပိုင်းခံရှင်တွေကိုကျွန်တော်တို့ကြည့်ဖို့လိုတယ်။ဒီမှာဒုက္ခခံစားနေရတဲ့ပုဂ္ဂိုလ်တွေ၊ရခိုင်ဒေသမှာရှိတဲ့ရခိုင်ဒေသကပုဂ္ဂိုလ်တွေရောကိုယ့်ဘက်ကိုရောက်နေတဲ့အစ္စလာမ်ဘာသာဝင်တွေရောအဲ့ဒီကာယကံရှင်တွေကိုကြည့်တွေ့ပြီးတော့သူတို့ရဲ့ဆိုရင်ဒီကလေးတွေကိုကျွန်တော်တို့ပြေပြောက်အောင်လက်တွေ့ကြကြလုပ်ပေးဖို့လိုပါတယ်။အခုကျွန်တော်မြင်နေတာကတော့ဖြင့်ရခိုင်အကြီးကသူ့အတိုင်းတိုင်းကဖြစ်ရှိတာများကဖြစ်ခဲ့တဲ့ပြဿနာဖြစ်တဲ့တွေရှုပ်ထွေးမှုတွေအများကြီးရှိတယ်။အကြောင်းရင်းကလည်းတစ်ခုလည်းမဟုတ်ဘူး။အဲ့တော့အချိန်ယူပြီးဖြေရှင်းရမှာတော့မှန်ပါလေ။သို့တော်လည်းပဲယောဂအပေါ်မှာပယောဂကဆက်ဆင်နေတယ်။အဲ့တော့အဲ့လိုဘေးထိုးတွေးထိုးနေတဲ့ပုဂ္ဂိုလ်တွေဟာဆိုရင်နေကြတဲ့ဒီဖြစ်မှုတွေကိုကျွန်တော်တို့စိတ်တွေကိုပြေပြောက်အောင်မပြောဘဲနဲ့ပို့ပြီးတော့ဆိုးဝါးလာအောင်ကြောက်ပြန့်တွေးထိုးနေတယ်ဆိုတာနောက်ဆက်စလုံးမှာကျွန်တော်တို့ထင်ရှားရှားကျွန်တော်တို့တွေ့နေရပါတယ်။ဒါအဲ့ဒါကြောင့်မို့ဒီဖြစ်မှုတွေကိုခရီးသားရှင်ဖြစ်မှုများကိုကျွန်တော်တို့ကဆောင်ရွက်ချက်ပြန်လေကျွန်တော်တို့ကပြောဖို့လိုတယ်လို့ဒီပြီးထားသောသတိများကိုလက်တွေ့ရက်တွေပေါ်တယ် low hanging fruit ဆိုခေါ်တယ်ကျွန်တော်အကောင့်တွေပေါ်နိုင်တော့ဟိုလုပ်လို့လွယ်ပူသောကိစ္စရံများကိုကျွန်တော်တို့ကလက်တွေ့လေးလုပ်ပြလိုက်ရင်ယုံကြည်မှုတည်ဆောက်မှုရပါမယ်။အဲ့လိုယုံကြည်မှုတည်ဆောက်မှုရလာပြီနဲ့အပြတ်တော့ဒီပြဿနာကကြီးတယ်သွားမယ်။ဒါကြောင့်လဲဆိုတော့ဒုက္ခတွေများကြီးမြန်မာနိုင်ငံမှာနေခဲ့တာဆိုတာကိုကျွန်တော်တို့ကအခိုင်အမာတက်ပြီးပြနိုင်တယ်ဆိုလို့ရှိရင်သူတို့ကိုတယောက်မကြာအကုန်တက်ခံမယ်ဆိုတာပြောပြတာ။ပြောပြတာဖြစ်တဲ့အတွက်ကြောင့် ဒါကြောင့်မလာဘူးလဲဆိုတော့ယုံကြည်မှုရှိနေတဲ့အတွက်မလာတာအဲ့ဒါကြောင့်သူတို့ယုံကြည်မှုရှိလာအောင်လက်တွေ့လုပ်ဖို့လိုတယ
်
အဲ့ဒီ stakeholders တွေကိုကာယကရှင်တွေကိုထိတွေ့ဖို့လိုတယ်သူတို့ရဲ့စိုးရိမ်တွေပြည်ပြအောင်လုပ်ဖို့လိုတယ်သူထိုးဆုံးဆောင်နေတဲ့လူတွေကိုလည်းထိတိမရောတားဆီးဖို့လိုပါလေခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဦးဝင်းလင်းပြောသွားတဲ့အထဲမှာဆိုလို့ရှိရင်ဒါကတော့ဒီတာဝန်ရှိတဲ့လူတွေအစိုးရတွေအဒီနဲ့ဟိုဒီဒုက္ခတွေပြန်လာမယ်ဆိုလို့ရှိရင်ရုံကြီးကြီးနဲ့ပြန်လာလို့ရနိုင်တဲ့အခြေအနေတည်းမျိုးကိုဖန်တီးပေးဖို့ပေါ်ဆောင်ပေးဖို့ဆိုတာမျိုးပေါ့လေဆိုတော့တစ်ဖက်မှာလည်းပဲဒီလိုအခြေအနေမျိုးဟိုဒီဒုက္ခတွေအနေနဲ့ခုနလိုရုံကြီးကြီးနဲ့ဖြစ်လာဖို့ဆိုတဲ့ကိစ္စဒုက္ခတွေနဲ့ဆက်ဆံဖို့တွေမဟုတ်သေးနဲ့ဒီနိုင်ငံတွေကမှဟိုဟိုဒီမြန်မာနိုင်ငံရဲ့ပုံရိပ်အနေထားနဲ့ပတ်သက်ပြီးတော့ဖြစ်ပျက်နေတဲ့အနေထားမှာရောဒီမြန်မာအစိုးရအနေနဲ့ဟိုဟိုတိတိကျကျပေါ့ဗျာဖြည့်ရှင်းပေးမယ်ဆိုလို့ရှိရင်ပြန်ဖြည့်ရှင်းတာမျိုးပေါ့ဥပမာအခုဆိုလို့ရှိရင် ICC ကိစ္စဆိုတာမျိုးအကုန်လုံးကဟိုတချို့တွေကပြောနေကြတာမျိုးတွေရှိတယ်ဆိုတော့ဥပမာ ICC ကိစ္စမျိုးမှာဆိုလို့ရှိရင် ICC ကတောင်းဆိုနေတဲ့ကိစ္စကိုသူဟိုဘာမှတုံ့ပြန်စရာမလိုဘူးဆိုတာမျိုးတည်းတခြားဟိုဒီလိုကိစ္စမျိုးကိုဒီနိုင်ငံတကာမှာဒီမြန်မာရဲ့ပုံရိပ်ပို့ပြီးတော့အဆင်ပြေပြေဖြစ်လာနိုင်အောင်တခြားနည်းလမ်းတွေရောဘာတွေများရှိနိုင်လဲခင်ဗျာ
ဟုတ်ကဲ့ဟိုသက်ဆိုင်ရာအာဏာပိုင်များရဲ့တုံ့ပြန်ချက်ဒီဘာတွေကတော့ကျွန်တော်မှတ်ချက်မပေးချင်ပါဘူးသို့တော်လည်းပဲကျွန်တော်တို့လုံတယ်လို့ပြောထားတဲ့ကိစ္စကြကလေးဒီဥမာစံစားဆစ်စီလုတ်ပါမယ်လို့ပြောထားတဲ့ကိစ္စကြကလေးဒီအဲ့ဒါလေးကိုနှစ်သက်စလုံးကဒါညီပြပေါ်ဒီပြန်မလိုက်ခင်းနဲ့စုံစမ်းဆက်ဆွေးမှုများကိုလုပ်ပြတိုင်းပြီဆိုရင်အပီဒီဆိုင်ရာလက်တာတော်တော်လေးကိုလက်ခံလာမှာပါအခုကိုကျွန်တော်တို့လုပ်တယ်လို့ပြောတယ် UN နဲ့ပူးပေါင်းတယ်လို့ပြောတယ်နောက်ပြီးတော့ဟိုအတွေ့အတွေ့မှုကြုံရကိုယ်တည်းကိုလက်ခံရင်းသူ့ရဲ့ရုံးခွင့်နဲ့ဆိုတဲ့ကိစ္စဒါတွေကအင်တာအဖြစ်သဘောဆောင်တဲ့ဟိုဟိုကိစ္စရတဲ့ဖြစ်တယ်လေအဲ့ဒါလေးတွေကိုလက်တွေ့ကြကြလေးတစ်ခုလုပ်ပြီးလိုက်ရင်ကျွန်တော်ပြောပြတာအပီဒီဆိုင်ရာလက်တာပုံပုံကူညီမှုတွေဒါအဆက်ပြေးသွားမယ်။ဒါရလာရှင်ဒုက္ခတွေမျိုးအနေနဲ့ပေါ့ဒီဒုက္ခတွေလည်းတစ်ချိန်လုံးကအတူရှင်တွဲပြီးနေထိုင်တာနဲ့ဟိုရဆိုင်တိုင်းရင်းသားများအနေနဲ့ရောတစ်ချိန်လုံးကကျွန်တော်ရှင်တွဲပြီးနေထိုင်ရတာလည်းရှိတယ်ဒီကျွန်တော်ရဆိုင်ကြီးထဲမှာတွားပြီးနေတဲ့အခါမှာဘာသာတော်များကအစတစ်ချိန်လုံးကရှင်တွဲပြီးနေထိုင်ရတဲ့ဆိုတဲ့အကြောင်းကိုပြောတယ်။အဲ့တော့သူရဲ့ career ဆင်းရဲကြည့်ပြောင်းကျွန်တော်တို့ပြောပြီးတော့တကယ်ဥပဒေစိုးမိုးမှုပါလေလို့ပါပဲ rule of law တကယ်ရှိလာပြီဆိုရင်ဒီဒီရဲ့စိတ်ချမ်းမှုကြည့်ပြီးတော့အရှင်ရှင်တွေနေထိုင်နေမှာကျွန်တော်ဆိုရင်ဘလူးဘားမှာမကန်းတော့တာဘူးဒုက္ခနဲ့တော့ဆိုရင်လည်းရှိတယ်မဆိုရင်လည်းလို့လည်းပြောလို့မရဘူးအဲ့တော့ဥပဒေစိုးမိုးရေးနဲ့လက်တွေ့ကျကျကျွန်တော်တို့အကောင့်တွေပို့ပြီးဒီတွင်းကလည်းဆိုင်ရာများရဲ့ပါဝင်မှုကြောင့်အောင်မြင်လာမယ်အပြည့်အစုံဆိုင်ရာလည်းပဲကျွန်တော်ဖိအားတွေရှုံချတာလေးလုပ်နေစားပူပေါင်းပြီးတော့ကျွန်တော်လွယ်ကူအောင်သူတို့ကူညီပေးမယ်ဆိုရင်တော့ကျွန်တော်စိတ်ကရခိုင်အရေးမှာအခြေရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်အဓိကမေးလိုတာလည်းပဲခုနလိုပေါ့လေနိုင်ငံတကာနဲ့ဟိုဒီအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်မှုအပိုင်းမှာခုနလိုမျိုးပေါ့လေဟိုဘယ်လိုပုံစံမျိုးနဲ့ဟိုပို့ပြီးတော့အစိုးရအနေနဲ့ထဲထဲဝင်ဝင်ပို့ပြီးတော့လှုပ်ဆောင်ရင်ကောင်းမလဲဆိုတာမျိုးကျွန်တော်ဆိုလိုတာဖြစ်ပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့ဒီအစီအစဉ်ကလည်းမကြာခင်ပြီးတော့မှဆိုတော့ဒီအစီအစဉ်ဟိုမပြီးခင်မှာပေါ့လေအနည်းဟိုနှီးုံးချုပ်ပြီးတော့ပေါ့လေဟိုကျွန်တော်ကိုမေးလိုပါတယ်ဆိုတော့ဒီဒီမြန်မာနိုင်ငံမှာဒီဒုက္ခတွေအရေးပြဿနာပေါ့လေဆိုတော့ဘယ်လိုအဆုံးသတ်မလဲဘယ်လိုရှော့ချနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ကိုအောင်မိုင်အဲဟိုဆွေးနွေးပြပါခင်ဗျာထပ်သူတို့နဲ့လူရင်းပေါ့လေ
ဒီပြည်သားဆရာပုံစံထက်ကိုဆရာဦးဝေလူနဲ့ဟိုပြောတဲ့ကိစ္စကတော်တော်အရေးကြီးတဲ့ကိစ္စတွေဖြစ်တယ်လူကလုံးဝမကိစ္စနဲ့ဖြစ်တယ်ကျွန်တော်ဆိုလိုချင်တာစစ်ပွဲတွေရက်ပုံနဲ့ရက်ရုံနဲ့မလုံလောက်ဘူးကျောင်းကြီးစိတ်ချတဲ့နိုင်ငံရေးအချင်းချင်းနိုင်ငံရေးအင်တာဗျူးကိုကျွန်တော်ဖန်တီးနိုင်မှာပဲဖြစ်တယ်။အဲ့တော့ကျွန်တော်တို့အထောက်ကြည့်နေဆိုရင်ကဒုက္ခတွေပြဿနာနိုင်ငံရေးပြဿနာဖြစ်တယ်ဆိုတာအခိုင်အမာပြောလို့ရတယ်လို့ဖြစ်တယ်။အဲ့တော့နိုင်ငံရေးပြဿနာဖြစ်တဲ့အတွက်နိုင်ငံရေးကြီးနဲ့ပြင်ဆင်တာအကောင်းဆုံးဖြစ်တယ်။မှလူမှုအနေနဲ့စစ်ကိုမဆက်ရင်စစ်ကောင်လူမှုဆက်တယ်စိတ်ချပဲဖြစ်တယ
်။ဟုတ်ကဲ့။
ဟုတ်ရပါသေးတယ်။ခဏလုံးနဲ့စစ်မီးပွားဖြစ်စီနဲ့စစ်တပ်ထောက်ကမွေးတွေကစစ်ဆက်ရေးပွဲတွေကိုဒီမှာနိုင်ငံလူနိုင်ငံသားအားလုံးတက်မော်သားတွေအပါအဝင်အားလုံးမှာဒီပုံပေါ်ဆောင်ရွက်ဖို့ကျွန်တော်မိတ္တရဲ့ခံယူမြန်မာပြည်ကြီးအများကြီးညံ့ပြီးဒုက္ခတွေတွေမိမိကျရောမိမိဒေသမိမိအိုးရည်ဖြစ်ချက်လက်ချပြန်နိုင်မှုဟာအရေးကြီးဆုံးအစ်စ်ဖြစ်တယ်ကျွန်တော်ထင်တယ
်ဟုတ်ကဲ့ပါခင်ဗျာ
ဆောင်ပေးပါတယ်အားလုံးကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဆိုတော့ကိုကျော်လည်းဟိုတူတူနဲ့လူကြီးလေးဝင်ပြီးတော့ဆွေးနွေးပြပါခင်ဗျာ
โอเคကျွန်တော်တို့နောက်တော့ကျွန်တော်တို့ဟာ IPTD ဘယ်လိုဆက်ကပ်ရမလဲဆိုတဲ့အထဲမှာခုနကကိုယ်ရောပြောထားတဲ့အထဲမှာလည်းပါပါပြီဒီနိုင်ငံကြီးကိုနိုင်ငံကြီးပြည်နဲ့တဲ့အမြတ်နေဖြစ်ရှင်းတယ်တော့ကျွန်တော်တို့နိုင်ငံရဲ့အဲနောက်ဘယ်လိုဖော်မဆိုတော့အနာဂတ်ဒီကအဲဟို ွားပေါ့လူငယ်တွေအတွက်လည်းကျွန်တော်တို့ဆွေးညာဖြစ်ပါတယ်ကြည့်တော့အနာဂတ်နိုင်ငံကောင်းဆောင်တွေအဲတွေ့တွေ့လည်းကျွန်တော်တို့အင်မတန်မှဆွေးညာဖို့အခြေအနေရောက်နေပါပြီကျွန်တော်တိုင်းသားတွေကဒီမှာလည်းဘယ်လိုဆောင်လို့ဆိုတော့ PIGP ဒီကိစ္စပဲကျွန်တော်တို့ဟိုဒုက္ခနဲ့နေနေကြတယ်ဆိုတော့ပညာရေးကိစ္စလူမှုရေးကိစ္စပြီးတော့စီးပွားရေးအကုန်လုံးအလီလီကအန်ချစ်နေတဲ့နေအဲ့ဒီမှာဆိုရင်မြန်မာပြည်ရောက်ရမှာပါလေပြီးတော့ဒီကြီးကြကြီးမှာကျွန်တော်တို့ဖွဲ့ဆောင် DVD ကျွန်တော်တို့ဒီရုပ်သာမြန်မာကျွန်တော်သိခဲ့ရတယ်လို့ပဲ IGG ဆိုတော့ပြည်လားဆိုမပြည်ဘူးလေအများကြီးရှိပါသေးတယ်အဲ့တော့ကျွန်တော်တို့ဒီစိုင်းသားတွေကမှာကစင်မြင့်တက်တက်ကိုအမျိုးအဲဟိုဘောဒီကကျွန်တော်တို့တိုင်းသားတွေကမှာပဲအမျိုးဖြစ်နေတလားပေါ့နော်ဒါကြတဲ့အမျိုးပဲကျွန်တော်တို့တုံ့တက်မိတယ်ပြီးတော့ဒီနယ်ဝပြိပခကိုလည်းကျွန်တော်တို့ဟိုတိုက်ကြည့်ဒီအတွက်လည်းဘယ်လိုခေါ်မလဲဆွေးဆက်ဒီမှာအကောင်းနဲ့လက်ခံဖို့ပါဘူးအဲ့တော့ဒီပြိပခကိုကျွန်တော်ပြောရတော့
ဟုတ်ကဲ့
ဒီလိုပါပဲအမြန်ဆုံးနိုင်ငံရေးနည်းနဲ့ပေါ့နော်ဒီတိတိလေးနဲ့နန်းဆုံးသတ်ဒီချင်းလေးတို့ကျွန်တော်တုံ့တက်ပြီးပါတယ်ဆရာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပါအင်ကေဦးရင်းလင်ရောပြောသေးပါအောင်ခင်ဗျာနောက်ဆုံ
းလည်းပြစီလို့မဟုတ်ပါဘူး။တာရှိလာလေးလေးဒီလူသားတွေရဲ့ဒုက္ခတွေကဒါအင်မတန်ကိုဝင်းနေကြည့်ွယ်ဖို့ပေါ့ပါလေ။ Human Nutrition Crisis လို့ခေါ်ပါလေ။ဒီသားကြီးရဆိုင်ရပါ။လူလူပါလာနိုင်ငံသားတွေဘယ်လိုမှပတ်သက်ဘူး။လူတွေဒုက္ခရောက်နေတဲ့ကိစ္စ။အဲ့တော့လုံးလိုက်တိုင်းနိုင်ငံ
ဟုတ်ကဲ့
ဒီဘာသာရေးတွေပြောတော့လုံးဝတော့တော့မောဟမမနာတွေချပြီးတော့ကျွန်တော်တို့ပြည်လည်းဥလာရောက်နေလို့ပြောပါလား။အတူတူမောဟဆိုရင်မသိချင်းလူတွေဘာကြောင့်ကြောက်လ
ဲမ
သိတာ။ဟုတ်ကဲ့တော့မတိကျင်းကိုတိအောင်လုပ်ပြီးတော့ကကျွန်တော်တို့ဒီလူသားတွေရဲ့ဒုက္ခကိုအဖက်စလုံးဖြေလျှော့ပြီးတော့ကနော်အပြည့်အယူလေးတွေလုပ်ပြီးတော့မှ
ဒါက
လည်းတစ်ဖက်ကျွန်တော်တို့ပြန်လာအစီအပိုင်းပြီးလုပ်ရတဲ့ကိစ္စဖြစ်တဲ့အတွက်နော်ရင်းရင်းကြီးကြီးလေးအဖက်အတိုင်းဖြေရှင်းပြီးတော့ဖြေလျှော့ပြီးပါလို့ကျွန်တော်မြတ်တရားခံလို့ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီနေ့အချင်းရှိသွားပြီးဖြစ်တဲ့အတွက်ဒီနေ့ညစနေနေ့ဘယ်အနေနဲ့အချိန်လို့ဒီမှာပဲအဆုံးသတ်ပြပါခင်ဗျာ